2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နိုဝင်ဘာလ15ရက်နေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်စေတာကင်းမြို့တိပိဋကဖွင့်တော်ကြီးကျောင်းထဲမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဿနာအဋ္ဌံတရားစခန်းပွဲမှာကနေ့ပရိသတ်သမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကလာတော်မှာဘုရားရှင်ကတော်မြတ်ကြီးသာဝတိပင်မောဇဉ်တော်ကျောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နားဟူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသက္ကရာဂามိမဉ္ဇဏအနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသက္ကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂามိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသတင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ယသဗျာတခင်ကတော်မြတ်ကြီးပရိသတ်သမုပ္ပါဒ်တရားတော်ကိုမာသကရတရားသုံးခုနှင့်ပဆောင်လာပြည့်နေမှာဥရဝေလာတော်နေရတာမြည့်ရဲ့တစ်ဖက်ကဘောဓတရားလို့ခေါ်တဲ့အယတ္တိတေနာနီကုံတေနာဆိုတဲ့ရွာကြီးရဲ့အနီးယခုခေတ်တော့ဗုဒ္ဓဘာသာလို့ခေါ်တာပေါ့အဲ့ဒီနေရာမှာဟောဒီပရိသတ်သမုပ္ပါဒ်တရားကိုဆင်ခြင်နှလုံးသွင်းတော်မူခဲ့ပါတယ်ပရိသတ်သမုပ္ပါဒ်တရားကိုဆင်ခြင်ခင်တုန်းကမြတ်စွာဘုရားရဲ့တန်တမ်းမှာဘုရားလောင်းရဲ့တန်တမ်းမှာယုတ်တရားနာတရားခန္ဓာတရားတို့ရဲ့ဖြစ်စဉ်ကိုမသိခဲ့ဘူး။အဲဒီလိုမသိခဲ့တဲ့အတွက်မညာပညာမရနိုင်ဘူး။ဘာတွေတွေ့နေလဲ၊ဘာတွေသိနေလဲ။ပုဂ္ဂတ္တဝါ၊ငါတ္တဝါ၊ယောက်ျားမိန်းမဆိုတဲ့ဖြစ်စဉ်တွေပဲတွေ့နေ။ဘဝတဘဝပြီးတဘဝပြောင်းလဲနေတယ်၊ပြောင်းလဲနေပဲတွေ့နေ။ဘဝဖြစ်စဉ်ကိုပဲသိ။ခန္ဓာဖြစ်စဉ်ကိုမသိ။ပရိသတ်သမုပ္ပါဒ်တရားကိုဆင်ခြင်လိုက်တဲ့အခါကျတော့မှခန္ဓာဖြစ်စဉ်ကိုသိသွားတယ်။ဒါကြောင့်ပရိသတ်သမုပ္ပါဒ်တရားဒီခန္ဓာဖြစ်စဉ်ကိုပြတဲ့တရားနော်။ဘာကိုပြတဲ့တရားလဲ။ခန္ဓာဖြစ်စဉ်ကိုပြတဲ့တရားဟုတ်လား။ဘာခန္ဓာဖြစ်စဉ်ကိုပြတဲ့တရားကိုဆင်ခြင်နှလုံးသွင်းတော်မူတဲ့အခါမှာပရမသောဘဂသတုဆင်ခြင်တယ်လဲဆိုတော့အဝိဇ္ဇာပေါ့။အဝိဇ္ဇာနဲ့တဏှာဒီတရားနှစ်ပါးကနေစာပြီးတော့ဆင်ခြင်ရက်အတိတ်တန္တရာတစ်ချောင်းလုံးဒုက္ခမျိုးစုံဘာတစ်ခုကိုမှတိကျွင့်မရအောင်ဖုံးကွယ်ခဲ့တာကအဝိဇ္ဇာအဝိဇ္ဇာကဖုံးကွယ်ခဲ့တယ်ဆိုတော့ဖုံးကွယ်ခဲ့တယ်ဆိုတဲ့စကားလုံးကအဝိဇ္ဇာဒီရာဟုထုတကူကြီးလို့ဒီလိုထင်နေရတာပေါ့နော်တကယ်ကတော့ဒီလိုတော့မဟုတ်ပါဘူးမိမိတို့ရဲ့စိတ်ထဲမှာမသိတဲ့သဘောလေးဖြစ်နေတယ်အမှန်မသိတဲ့သဘောလေးဖြစ်နေတယ်အဲ့ဒီအမှန်မသိတဲ့သဘောလေးသည်အဝိဇ္ဇာအဲ့ဒီအဝိဇ္ဇာဆိုတဲ့အမှန်မသိတဲ့သဘောသည်ဘာမှတည်နေတယ်လဲဆိုရင်စိတ်ထဲမှာတည်နေတယ်ဒီတော့စိတ်နဲ့ဘယ်လိုနဲ့တွဲနေလဲအဝိဇ္ဇာနဲ့တွဲနေတာပေါ့နော်စိတ်နဲ့အဝိဇ္ဇာနဲ့တွဲနေအဲ့တော့ဝိညာဉ်ကတတ္တစိတ်ကတတ္တဒီလိုတော့မဟုတ်ပါဘူးစိတ်နဲ့ဝိညာဉ်အတူတူပဲစိတ်စရာကဘာတဘောရှိလဲသိတဲ့တဘောရှိတယ်သိတော့သိတယ်ဒါပေမဲ့အမှန်မသိပေါ့နော်စိတ်ကသိတယ်ဒါပေမဲ့အမှန်မသိအမှန်မသိအောင်အမှန်မသိတာဘယ်လိုရတတ်ပြီတော့အဝိညာဉ်ရတတ်ပြီရုပ်ကမသိတာအဝိညာဉ်ရတတ်ပြီနာမ်ကမသိတာပုဂ္ဂိုလ်ခန္ဓာကိုမသိတာ အဝိဇ္ဇာယတ္တိဖြစ်သောဘောကိုမသိတာအဝိဇ္ဇာယတ္တိပြည့်သောဘောကိုမသိတာအဝိဇ္ဇာယတ္တိဒုက္ခသစ္စာဘာပဲလို့မသိတာဒါအဝိဇ္ဇာယတ္တိအဝိဇ္ဇာယတ္တိနေနဲ့ကိန်းနေတာနော်တတ္တိနေနဲ့ကိန်းနေတာစိတ်ထဲမှာဝိဇ္ဇာဆိုတဲ့တရားကလေးကရှိရှင်းနေတယ်အတူတူရှင်းနေတယ်အဲဒါကြောင့်ဒါတွေကိုမသိခဲ့ဘူးတဲ့အဲဒီလိုမသိခဲ့တဲ့အတွက်ဘောဂလတ္တဝါကတ္တဝါယောက်ျားမိန်းမဆိုတဲ့အမြင်နဲ့တဏှာကလိုချင်နေတယ်။တဏှာကလိုချင်နေတယ်ဆိုတော့ဒီတဏှာကလည်းဘာမှဖြစ်စိတ်ထဲမှာပဲဖြစ်တာနော်။တဏှာဆိုတာကလိုချင်တဲ့သဘော။အဲဒီလိုချင်တဲ့သဘောသည်ဘယ်လိုနဲ့တွဲဖြစ်နေလဲ။စိတ်နဲ့တွဲဖြစ်စိတ်စိတ်ကသိတဲ့သဘောတဏှာကလိုချင်တဲ့သဘောသိတဲ့သဘောနဲ့လိုချင်တဲ့သဘောနဲ့တွဲဖြစ်နေဒါကြောင့်မလို့ဝိညာဉ်လို့ပြောလဲစိတ်ပါတာပဲတဏှာလို့ပြောလဲစိတ်ပါတာပဲစိတ်ဆိုတာကတော့အကုန်လုံးမှာပါတယ်နတ္တရားမှန်သမျှစိတ်ပါတာကြီးပဲနော်စိတ်မပါတဲ့နတ္တရားရဲ့လို့မရှိဘူးအကုန်လုံးစိတ်ပါတာကြီးပဲအဲတော့အဝိဇ္ဇာကအဝိဇ္ဇာရဲ့တတိကြောင့်အမှန်မသိဘူးအမှန်မသိတော့လိုချင်တယ်လိုချင်တဲ့တတိကတဏှာရဲ့တတိတဏှာကလိုချင်တော့ရရရာကြောင်းအလုပ်တွေလုပ်တော့တာပေါ့နော်ဒုက္ခသစ္စာမှမသိမသိတော့လိုချင်တယ်မသိတာကဝိဇ္ဇာလိုချင်တာကတဏှာဆွဲလန်းတာကဥပါဒံဟောဒီလိုဖြစ်လာတာဥပါဒံကဆွဲလန်းတယ်တဏှာနဲ့ဥပါဒံအဆင့်ကနည်းနည်းလေးကွာတယ်တဏှာအဆင့်ကလိုချင်တဲ့အဆင့်ဥပါဒံအဆင့်ကဆွဲလန်းတဲ့အဆင့်နော်အဲ့တော့တဏှာမှာတော့တဏှာရဲ့ဥပါဒံရဲ့လို့နှစ်မျိုးခွဲပြီးတော့ပြရရိုးရိုးလိုချင်တာကတဏှာစောစောလာလာလိုချင်တာကဥပါဒံအဲဥပါဒံနေရာမှာတရားကိုရှာကြည့်လိုက်တော့တဏှာတစ်ပါးတည်းမဟုတ်ဘူးဒိဋ္ဌိလည်းတွေ့အဲ့တော့တဏှာဥပါဒံဒီဘယ်လိုနဲ့ဘယ်လိုတော့မေးရင်တဏှာနဲ့ဒိဋ္ဌိပါဘူးနော်ဒိဋ္ဌိတစ်မျိုးတည်းမဟုတ်ဘူးတဏှာတစ်မျိုးတည်းမဟုတ်ဘူးဘယ်လိုလဲဘယ်လိုလဲတဏှာနဲ့ဒိဋ္ဌိကိုဥပါဒံလို့ဒီလိုခေါ်တာဒီတော့ဒီနေရာလေးမှာစဉ်းစားစရာလေးပေါ့ဟုတ်လားတဏှာတော့က20ဟောတာလေဘယ်လိုဟောလဲတဏှာရဲ့ဥပါဒံရဲ့20နော်ဒိဋ္ဌိကြတော့ဘယ်နဲ့စဉ်းဟောလဲတစ်ချက်နဲ့ပဲရှိတယ်ဥပါဒံအချက်နဲ့ရှိစွမ်းလာတဲ့ဥပါဒံနဲ့ဒိဋ္ဌိပါနေတယ်တဏှာကမစွဲလန်းတဲ့တဏှာလည်းရှိတယ်စွဲလန်းတဲ့တဏှာလည်းရှိတယ်ဒိဋ္ဌိကြတာပါလေမစွဲလန်းတဲ့ဒိဋ္ဌိမရှိဘူးဘာပဲရှိစွဲလန်းတဲ့ဒိဋ္ဌိပဲရှိနော်ဥပါဒါကစွဲလန်းတာကိုစွဲလန်းတာအဲ့တော့တဏှာကမစက်ဘလို့လဲဘလို့ပါလေမစွဲလန်းတဲ့တဏှာစွဲလန်းတဲ့တဏှာဒိဋ္ဌိကြတော့စွဲလန်းတဲ့ဒိဋ္ဌိဒါပဲရှိနော်အဲဒီလိုဆိုတော့ခွန်ကြီးတို့ပြိဿတွေဒီနေရာလေးမှာနည်းနည်းလေးသဘောပေါက်ရမှာကနှစ်ချက်ပါနော်နံပါတ်1ချက်ကဘာပြောမလဲတဏှာသည်မစွဲလန်းမဲနဲ့ရိုးရိုးတန်တန်လေးဖြစ်နေတဲ့တဏှာလည်းရှိတယ်စွဲစွဲလန်းလန်းဖြစ်တဲ့တဏှာလည်းရှိနော်တဏှာကမစွဲလန်းမဲနဲ့ရိုးရိုးတန်တန်လေးဖြစ်နေတဲ့တဏှာလည်းရှိတယ်အဲမစွဲလန်းတဲ့တဏှာလည်းရှိဆိုလိုရင်းကတော့ပျော့တဲ့တဏှာလည်းရှိတယ်ပြင်းတဲ့တဏှာလည်းရှိတယ်ပေါ့ဟုတ်လားဒိဋ္ဌိကြတော့ဘယ်လိုတော့ပျော့တဲ့ဒိဋ္ဌိမရှိဘူးဗာဒိဋ္ဌိပဲရှိပြင်းတဲ့ဒိဋ္ဌိပဲရှိစွဲလန်းတဲ့ဒိဋ္ဌိပဲရှိပြောဒိဋ္ဌိရလို့ဖြစ်လာပြီဆိုရင်ပျော့သလားပြင်းသလားပြည့်တယ်နော်ဒိဋ္ဌိရလို့ဖြစ်လာပြီဆိုရင်အာဒိဋ္ဌိပဲဒီဒိဋ္ဌိကလေးကတော့ကိစ္စမရှိပါဘူးတော့အထင်သေးလို့မရဘူးဒိဋ္ဌိမှရင်ပြော့သလားပြင်းသလားသာဆိုသမီးဆိုဇနီးဆိုခင်ပွန်းဆိုဟာလားဇနီးခင်ပွန်းကိုဆွဲမှဒိဋ္ဌိမဟုတ်ဘူးသာကိုဆွဲသမီးဆွဲလည်းပဲဒိဋ္ဌိပဲပြည့်စည်ဆွဲလည်းဒိဋ္ဌိပဲနော်ကိုယ့်ရဲ့ကိုယ့်ရာကိုယ်ဆိုဆွဲလည်းဒိဋ္ဌိပဲငါဆွဲတော့ဒိဋ္ဌိပဲသာသနဲ့ဒိဋ္ဌိပဲဒိဋ္ဌိရလို့ဖြစ်လာပြီဆိုရင်အဲ့ဒီဒိဋ္ဌိ သာမန်ပြောတဲ့ဒိဋ္ဌိလားပြိမိဌာဏကိုဖြစ်နေတဲ့ဒိဋ္ဌိလားပြိမိဌာဏဖြစ်တဲ့ဒိဋ္ဌိကြီးပဲပြောတဲ့ဒိဋ္ဌိတခုမှမရှိဘူးเนาะအဲဒါကြောင့်ဒိဋ္ဌိကပို့ပြီးတော့ကြောက်เสียကောင်းတာပေါ့တဏှာကမှပြောပြောလေးမတိမတာလေးကျင်းတဲ့တဏှာရှိသလိုပြိမိဌာဏဖြစ်တဲ့တဏှာလည်းရှိတယ်နှစ်မျိုးရှိဒိဋ္ဌိကြတော့ရေပြောပြောလေးဖြစ်နေတဲ့ဒိဋ္ဌိရေလို့မရှိတော့ဘူးပြိမိဌာဏဖြစ်တဲ့ဒိဋ္ဌိပဲရှိတယ်အဲ့ဒါတခုမှတ်เสียပါနောက်တစ်ခုကဗမတ်เสียရှိတယ်လဲဆိုတော့တဏှာမှာနှစ်မျိုးခွဲပြီးတော့ဟောတာဒီအတွက်အပေတို့ရောက်စေတတ်တဲ့တဏှာလည်းရှိတယ်ဟုတ်လားပြီးတော့အပေတို့မရောက်စေတတ်တဲ့တဏှာလည်းရှိပြီးတော့တဏှာဖြစ်တိုင်းအပေကြမယ်ဒါသင်္ခါသာကြီးပေါ့နော်မှတ်စရာလေးပေါ့အပေတဏှာဖြစ်တိုင်းပဲကြမလားမကြဘူးဒါတဏှာတဏှာဖြစ်တိုင်းပဲမကြပြောပြောလေးဖြစ်တဲ့တဏှာကအပေမကြဘူးပြင်းပြင်းထန်ထန်ဖြစ်တဲ့တဏှာကအပေကြဒိဋ္ဌိကြတော့ဘယ်နည်းလဲဒိဋ္ဌိအပေမကြတဲ့ဒိဋ္ဌိမရှိဘူးဒိဋ္ဌိမှရင်အပေကြသူကပြောပြောလေးဖြစ်တဲ့ဒိဋ္ဌိရဲ့လို့မရှိဘူးအာနိသင်ပြင်းတယ်ဟုတ်လားအာနိသင်ပြင်းပြောပြောလေးဖြစ်တဲ့ဒိဋ္ဌိဆိုတာမရှိဘူးဒိဋ္ဌိဖြစ်ပြီဆိုရင်ပြင်းပြင်းထန်ထန်ဖြစ်သွားပြီပြင်းပြင်းထန်ထန်ဖြစ်သွားပြီဆိုရင်အဲ့ဒီဒိဋ္ဌိရဲ့အစဘယ်ကိုကြိုးပြတာလဲအပယ်လေးပါးကိုကြိုးပြတာတဲ့နော်တရားဒီကနေ့ကလာဒိဋ္ဌိနဲ့သေးတော့ကတော့အပယ်သေးကြတယ်ဟုတ်လားတဏှာနဲ့သေပြီမဲ့ကျင်းလေအပယ်ရောက်ပါလိမ့်မယ်လို့ပြောလို့ရလားမရဘူးနော်တဏှာနဲ့သေပြီမဲ့အပယ်ရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်တချို့တချို့ပုဂ္ဂိုလ်များလူပြီးဆွဲသေးတယ်လူပြစ်သွားတာပဲလက်ပြီးဆွဲသေးတယ်လက်ဖြစ်သွားတာပဲအပယ်မရောက်ဘူးနော်လူဖြစ်တယ်လူကိုဆွဲပြီးတော့သေးတယ်လူပြရပါတာပဲ။နတ်ပြည်ကိုဆွဲပြီးတော့သေတဲ့နတ်ပြည်ရပါတာ။ဒိဋ္ဌိကြတာအဲ့ဒီတော့မဟုတ်တော့ဘူး။ဒိဋ္ဌိအမြင်နဲ့ပုဂ္ဂတတ္တဝါဆိုတဲ့အမြင်နဲ့သာသသမိဆွဲဇနိဇခင်ပုံဆွဲအဲ့ဒီဆွဲနဲ့သေရင်ဘယ်ရောက်မလဲ။အပယ်လေးပါရောက်မယ်။အများဆုံးဖြစ်တတ်တာကတော့နော်။သာသသမိဆွဲဇနိဇခင်ပုံဆွဲပစ္စည်းဆွဲအဲ့ဒီဆွဲတွေနဲ့သေရင်တော့အများဆုံးဖြစ်တတ်တာပြိတ္တာဖြစ်တတ်တာပဲ။ဟုတ်လားပြည်တာဖြစ်တတ်တာပဲတချို့ငကောကကိုပစ္စည်းလေးတွေသိမ်းထားတယ်မြေထဲမြုပ်ထားတယ်ဘလို့မှမပေးရမကမ်းရဘလို့မှလည်းမပြောဟောသေးသောဒေဂန်နိကာလကျတော့အရာလေးစိတ်ကဆွဲထုတ်ပေါ်ပြောထုတ်ပေါ်ပြောဖို့လည်းပဲအားကမရှိတော့ပြောလဲပြောနိုင်တယ်ဆိုရင်မရှိတော့စိတ်ထဲကတော့သိအာဒီနေရာလေးမှာငါဒါလေးထားတယ်ဒါလေးထားတယ်ဒါလေးထားတယ်သိလဲတရားရည်နေရာမှာတော့ပြီဖြစ်တာပဲတချို့ပြိတ္တာမွေတို့ဝေကြီးတွေပါလေဖြစ်တာဟုတ်လားရေယုံမွေမို့ပြိတ္တာမွေတွေတော့ဖြစ်တာဥစ္စာဆောင်တွေတော့ဖြစ်တယ်အဲဒါကြောင့်မလို့ဒိဋ္ဌိကသိချောက်ဖို့ကောင်းတယ်တချို့သာသသမီးဆွဲနဲ့ကိုကဒီနေရာမှာနေတယ်သာကဒီနေရာမှာနေတယ်ဟောဒီကဏ္ဍကာလကျတော့သာကကိုယ်စီမလာနိုင်ကိုကလည်းစောက်စေတဲ့ကလည်းဆွဲနောက်ကနေပြီးတော့တောင်းတဟိုကမလာနိုင်မလာနိုင်တော့ဒီကနေပြီးတော့စိတ်ကဆွဲအဲ့ဒီဆွဲလေးနဲ့ပြေးသွားအလောင်းတော်မြင်မကြသေးဘူးဒီကပြရသွားတယ်သားစီရောက်တော့တိတ်တာဖြစ်ဟိုမှာသွားချောင်းနေဟုတ်လားအဲ့ဒီလိုတိတ်တာဖြစ်တဲ့ဇာတ်နဲ့အများကြီးပဲအထက်ကရာထဲမှာသားမိနေရောက်ရှိမိခင်ကအသက်ကြီးလို့ဒီကောင်ပေါင်းလဲယောဂဝရဏခံစားနေရတဲ့အချိန်အဲဒီအချိန်ရတော့မိခင်ကိုဆေးကုရှိတဲ့ပစ္စည်းတွေနဲ့ဆေးကုမလောက်မလောက်တဲ့အခါကျတော့ဟိုးရဝဲမှာရှိတဲ့ဆီမျိုးသားချင်းတွေဝေသွားရှာမယ်သူ့မိကိုပြောပြီးထွက်သွားလက်ခီးမှာကလည်းပဲတောရဆိုတော့လူနေရေးမရှိတဲ့တောတွေကရှိအဲဒီတောမှာတော့ပုံပြီးတော့လာသမျှလူတွေကိုပစ္စည်းယူလူသတ်လုပ်နေတဲ့ တခိုးရမြတွေကလည်းရှိတတ်တယ်။အဲဒါကိုဓမ္မကြီးကသိထားတယ်။အဲဒါသူသားကနေပြီးတော့အေးသူ့ရဲ့ရှင်မျိုးတွေစီကိုသွားပြီးတော့ဝင်ရှာမယ်ဆိုပြီးတော့ထွက်သွား။အဲဒီလိုထွက်သွားတော့ဒီကသူ့ရဲ့မိခင်ကမှာတော့မှာလိုက်တယ်။မှာလိုက်ပြီမဲ့ဝေကရေးကြည့်နေတဲ့အခါကျတော့ထွက်သွားတော့ပေါ့လေ။တနေ့လဲမလားတနေ့လဲမလားမလားမလားနဲ့အဲ့လိုမလားမလားနဲ့ဒီကမိခင်ကသူသားအနေနဲ့သူဆုံးတရားဖြစ်ပါပြီဆိုပြီးတော့စိတ်ထဲမှာစွဲ။အဲ့လိုနဲ့ပဲသူသားပြန်မလာခင်ယောဂဝေဒနာသဲပြီးတော့သိရော။အဲ့လိုသိတော့သူကစွဲတာကတောထဲမှာသူသားဒီဆုံးတရားပြဿနာဖြစ်နေပြီ။အနေနဲ့ဖြစ်နေပြီလို့သူကဒီလိုစွဲနေတာ။အဲ့ဒီစွဲနဲ့သိတဲ့အခါကျတော့အဲ့ဒီနေရာမှာသွားပြီးတော့ခွေးပြိတ္တာကြီးသွားဖြစ်တယ်။ပြိတ္တာတော့ပြိတ္တာပဲဒါပေမဲ့ခွေးကြီးပေါ့နော်။အခုနမွေပိတ်တာမျိုးလို့ပေါ့ခွေပိတ်တာဒီတော့ဖြစ်ဘာလို့လဲဖြစ်နေတော့မှာဟိုကသူသားကပြန်လာသူသားပြန်မဲ့လမ်းကိုသူကသွားစောင့်စောင့်နေတော့သူသားကပြန်လာတွေ့တယ်တွေ့တဲ့အခါကျတော့အဲ့ဒီအချိန်မှာပဲခုနသခိုးသမီးတွေကလမ်းကနေဖြတ်ပြီးတော့သူသားကိုဖမ်းပါလာတဲ့ခုနပတ်စံတွေကိုလူယူဘာလို့လဲလူယူမဲ့လို့တဲ့အခါကျတော့ခွေးပြေကြမှာကြီးကနေပြီးတော့သူသားအန္တရာယ်ကဲအောင်အန္တရာယ်မဖြစ်အောင်အဲ့ဒီသခိုးရင်းများတွေကိုဆီးပြီးတော့ဟောင်းလိုက်ကြိုက်ဆွဲလိုက်လိုက်လိုက်ကြိုက်လိုက်ဟောင်းလိုက်အဲ့ဒီလိုဖြစ်ဟိုတယောက်ကိုဟောင်းလိုက်ဒီတယောက်ကိုကြိုက်ဆွဲလိုက်အဲ့တော့ဒီကောင်လေးစီကိုဓမြတိုက်ဖို့လာတဲ့လူတွေကကောင်လေးစီမရောက်တော့ဒီခွေးပြေကြကြီးကိုရှောင်နေရတာနဲ့ပဲသူတို့မှအချင်းကကြန့်ကြာတယ်နောက်ပိုင်းကြတော့မှအဲ့ဒီခွေးပြေတာမကြီးအဲ့ဒီလိုသူ့ရဲ့တံကိုမခံနိုင်တော့ပြစ်တပ်ပလိုက်ပြစ်တပ်ပလိုက်ပြီးတော့ခွေးပြေတာဆိုတာကသေတာမှမဟုတ်ပဲဘူးအဲ့ဒီလိုမသေးတဲ့အခါကျတော့ထွက်ပြေးရတာပေါ့အဲ့ဒီလိုထွက်ပြေးအဲ့ဒီလိုထွက်ပြေးတော့ဒီခွေးပြေတာမှလည်းပဲအလိုလိုပျောက်သွားတာပါပဲနောက်တော့ပြန်လာပြန်လာတဲ့အခါကျတော့မှဒီမှာသူ့မိခင်ရဲ့အလောင်းမှတွေ့တော့မိခင်ကမရှိတော့သေသွားပြီ။အဲဒီတော့မှလမ်းမှာသူ့ကိုကယ်တင်လိုက်တာဟာသူ့မိပဲဆိုတာအဲဒီတော့မှသဘောပေါက်တော့။အဲ့ဒါဘာဆွဲပြီးတော့သေးတာလဲ။သားဆွဲပြီးတော့သေးတာ။ပြိတ္တာဖြစ်တော့။နော်ပြိတ္တာဖြစ်။အဲဒီတော့ဇာလမ်းမျိုးတွေညာကြီးပဲရှိ။အဲဒါကြောင့်ဒိဋ္ဌိဆွဲနဲ့သေးရင်ဘာဖြစ်တတ်လဲ။ပြိတ္တာဖြစ်တတ်တယ်။နော်။အထုသဘေအပယ်လေးပါပေါ့။အပယ်လေးပါတော့မှပြိတ္တာဖြစ်တတ်တယ်။တဏှာဆွဲနဲ့သေတဲ့ပုဂ္ဂိုလ်များကြတော့အပယ်လေးပါးရောက်တဲ့ပုဂ္ဂိုလ်လည်းရှိသလိုလူပြင်းနဲ့ပြရောက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါကြောင့်မလို့ဒိဋ္ဌိနဲ့တဏှာဘလူကပူကျောက်เสียကောင်းတယ်လဲဆိုရင်ဒိဋ္ဌိကပူကျောက်เสียကောင်းတယ်ဒါကြောင့်အစွဲကသိကျောက်ကိုကောင်းတယ်နော်အဲဒီတော့ဘာဖြစ်လို့ဆွဲတယ်လဲမေးရင်မသိလို့ပေါ့ပုဂ္ဂိုလ်တရဘာငါတရဘာယောက်ျားမိန်းမဆိုတဲ့အသိနဲ့ဆွဲနေတာ။ဘာမသိလို့လဲဆိုရင်ရုပ်လို့မသိ၊နာမ်လို့မသိ၊ခန္ဓာလို့မသိ၊ဒုက္ခသစ္စာလို့မသိ။ရုပ်နာခန္ဓာဒုက္ခသစ္စာလို့မသိတာဘယ်ရဲ့တတိတော့အဝိဇ္ဇာရဲ့တတိ။အဲဒီလိုမသိတဲ့အခါကျတော့တဏှာကသာယာတယ်၊တမေတ္တနိတ္တတ္တလိုချင်တဲ့တောင်းတအဲ့ဒီတောင်းတမှုလေးကပြင်းထန်လာတော့ဥပါဒံဖြစ်လာတယ်။အဲ့ဒီဥပါဒံဖြစ်တဲ့အချိန်ကျတော့အဲ့ဒီတဏှာကဘယ်လိုနဲ့သွားရှင်နေတော့ဒိဋ္ဌိနဲ့သွားရှင်နေတယ်။တဏှာတုံးကဒိဋ္ဌိနဲ့မရှင်ဘူး။ဘယ်ကြားမှဒိဋ္ဌိနဲ့ရှင်လဲ။ဥပါဒံကြားမှဒိဋ္ဌိနဲ့ရှင်သွားတာ။အဲ့ဒီတော့တဏှာများအားကြီးလာရင်ဥပါဒံဖြစ်တတ်တယ်။ဥပါဒံဖြစ်လာရင်ဒိဋ္ဌိနဲ့ရှင်တတ်တယ်။ပုဂ္ဂိုလ်တ attva ကအဲ့တော့သားဆိုတဲ့ဆွေသမီးဆိုတဲ့ဆွေနဲ့ချစ်တာပေါ့နော်။ယုံချစ်တာမဟုတ်ဘူးသားဆိုတဲ့ဆွေသမီးဆိုတဲ့ဆွေငါဆိုတဲ့ဆွေနဲ့ချစ်တဲ့ခင်တဲ့တဏ္ဍာ။အဲ့ဒီတဏ္ဍာသည်ဒိဋ္ဌိနဲ့ရှင်တဲ့တဏ္ဍာ။အဲ့ဒီဒိဋ္ဌိနဲ့ရှင်တဲ့တဏ္ဍာသည်အပယ်လေးပါးသံသရာရောတတ်ပါလေတဲ့။အဲ့ဒီတော့တဏ္ဍာရဲ့ဥပါဒံရဲ့ဥပါဒံပြီးတော့ဗာလဲ။ကာမဘဝအဲ့ဒီကာမဘဝဖြစ်လာပြီဆိုရင်နော် အဲ့ဒီကမ္မဘဝကတဏှာကြောင့်ဖြစ်တဲ့ကမ္မဘဝလည်းရှိတယ်ဒိဋ္ဌိကြောင့်ဖြစ်တဲ့ကမ္မဘဝလည်းရှိတယ်နော်တဏှာကြောင့်ဖြစ်တဲ့ကမ္မဘဝကတိတ်မဆိုးပေမဲ့ဒိဋ္ဌိကြောင့်ဖြစ်တဲ့ကမ္မဘဝကမဆိုးဘူးလားဆိုလားဆိုတယ်ဒိဋ္ဌိနဲ့ဒိဋ္ဌိကြောင့်ဖြစ်တဲ့ကမ္မဘဝကဆိုတယ်ဒိဋ္ဌိအုပ်ချုပ်တဲ့ကံပေါ့ဟုတ်လားတဏှာအုပ်ချုပ်တဲ့ကံကတော်သေးတယ်ဒိဋ္ဌိအုပ်ချုပ်တဲ့ကံကပိုဆိုးတယ်အဲ့တော့တဏှာဥချုပ်တဲ့ကံကလည်းပဲဥပါဒနာပစ္စယဇာတိဥပါဒနာပစ္စယကမ္မဘောကံဖြစ်သွားကံဖြစ်သွားပြီဆိုရင်ကမ္မဘောပစ္စယဩဇာတိဘဝတစ်ခုရသွားပြီဒိဋ္ဌိဥချုပ်တဲ့ကံကလည်းပဲဥပါဒနာပစ္စယကမ္မဘောကမ္မဘောပစ္စယဇာတိသူလည်းဇာတိပဲခန္ဓာဗရမလည်း၅ပါးနော်အဲ့ဒါဇာတိဖြစ်သွားရင်ခန္ဓာငါးပါးရသွားတာပဲခန္ဓာငါးပါးရသွားပြီဆိုရင်ဗာတိစာလေဒုက္ခတိစာအဲ့ဒီတော့မသိတဲ့မသိမှုအဝိဇ္ဇာရဲ့နောက်တဏှာတို့ဥပါဒံတို့ကပ်ပြီးတော့ပါလာပြီဆိုရင်တဲ့ကမ္မဘဝဖြစ်ကိုဖြစ်တယ်ကမ္မဘဝဖြစ်ပြီဆိုရင်လည်းပဲပရိသတ်နေတခုမနေရဘူးလားနေရလားနေရမှာပဲပရိသတ်နေတခုနေရပြီဆိုရင်ဘာတိစ္ဆာရတာလဲဒုက္ခတိစ္ဆာရတာဘဝပြတ်တာလားသန္တရာလဲတာလားသန္တရာလဲသွားတာနော်သန္တရာလဲသွားတာဘာကြောင့်သန္တရာလဲတယ်လဲမေးရင်တဏှာကြောင့်လဲတယ်ဒိဋ္ဌိကြောင့်လဲတယ်နံပါတ်၁ဘက်ကိုကြည့်ရင်အဝိဇ္ဇာကြောင့်လဲတယ်ပေါ့ဟုတ်လားအာလောမောလဲတော့သန္တရာလည်ခြင်းရဲ့ကြောင့်တရားတဏှာရဲ့ဥပါဒံရဲ့အဝိဇ္ဇာရဲ့တေကိုကောင်းလိုက်တော့မောဟရဲ့တဏှာရဲ့မောဟရဲ့လောဘရဲ့ဒိဋ္ဌိရဲ့တရားဗလမျိုးကြောင့်သန္တရာလည်တော့တရား၃မျိုးနော်ပရိစ္ဆေသမုပ္ပါဒ်ဓမ္မနဲ့ပြောတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဲ့ဒီတရား၃မျိုးကြောင့်သန္တရာလည်တယ်တေကိုကောင်းလိုက်ရင်တဏှာရဲ့အဝိဇ္ဇာရဲ့ဒိဋ္ဌိရဲ့အဲ့ဒီတရားသုံးမျိုးကြောင့်သန္တရာလဲတယ်။အဲ့ဒီတရားသုံးမျိုးကိုချုပ်လိုက်တဲ့အခါကျတော့ဥပါဒါအဖြစ်ရောက်သွားပြီဆိုရင်ဒိဋ္ဌိသည်ဘယ်လိုနဲ့ရှင်းနေတော့ခုနကဘယ်လိုပြောခဲ့လဲ။တဏှာနဲ့ရှင်းတယ်။ဘယ်လိုနဲ့ရှင်းတော့ဥပါဒါအဖြစ်မှာဒိဋ္ဌိသည်ဘယ်လိုနဲ့ရှင်းတော့တဏှာနဲ့ရှင်း။ဒါဆိုတဏှာလို့ပြောလိုက်ရင်ဒိဋ္ဌိပါပါသွားပြီလို့အဲ့ဒီတော့မှလည်းပေါ့နော်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကတန်ត្រာလေခြင်းရဲ့အကြောင်းတရားကိုပြောတဲ့နေရာမှာတဏှာနဲ့အဝိဇ္ဇာဒီနှမျိုးကိုပြောခဲ့တယ်အဲ့ဒီနှမျိုးပြောခဲ့ပြီမဲ့ဒိဋ္ဌိကမပါဘူးလားပါလားပါတာပဲဒိဋ္ဌိလည်းပါတာပဲဒိဋ္ဌိကိုဘာဖြစ်လို့မထည့်တယ်လဲမေးရင်တဏှာနဲ့ပေါင်းတာလို့ဘယ်လိုနဲ့ပေါင်းတာလဲတဏှာနဲ့ပေါင်းထားတဲ့အတွက်ဒိဋ္ဌိကိုသိကြမထဲတော့ဘူးလို့ဒီလိုမှတ်ပေါ့အဲ့တော့အဝိဇ္ဇာတဏှာမူလနဲ့ဖြာဆိုပေမဲ့လို့လည်းပဲဒိဋ္ဌိလည်းပါတယ်လို့အဲ့ဒီလိုသဘောပေါက်ပေါ့နော်ကာမရာဇိတရား၃မျိုးကိုမြတ်စွာဘုရားတဲ့ခေတ္တမြတ်ကြီးကဒီပရိစ္ဆသမုပ္ပါဒ်မှာပဲဒီလိုဟောသလားဟောတခြားတရားနေရာတခြားနေရာမှာဒီလိုမဟောဘူးလားမေးတော့သာသဝဓမ္မအာသဝဓမ္မနော်အာသဝအဖြစ်နဲ့မြတ်စွာဘုရားသခင်တော်မြတ်ကြီးသည်ဟောထားပါတယ်ဟုတ်လားအာသဝအဖြစ်နဲ့ဟောထားတယ်အာသဝတရားဘယ်ပါးရှိတယ်မေးတော့၄ပါးရှိတယ်ဘယ်လိုတွေတော့ကာမသဝဘဝသဝဒိဋ္ဌသဝအဝိဇ္ဇသဝကာမသဝစရာကတရားကိုခေါ်လိုက်တော့တဏ္ဍတေကောကတော့ဘယ်လိုလဲဘဝသဝသရလည်းတေကောကတော့တဏ္ဍပဲဒိဋ္ဌသဝကဒိဋ္ဌိအဝိဇ္ဇာသဝကအဝိဇ္ဇာပဲထားအာနမောလိုက်တော့အသောတရား၄ပါးတေကောက၃ပါးဘယ်လိုလဲတဏ္ဍရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာကာမသဝသရကတဏ္ဍဘဝသဝသရလည်းတဏ္ဍဒိဋ္ဌသဘောကဒိဋ္ဌိအဝိဇ္ဇာသဘောကအဝိဇ္ဇာ နော်အာလုံးပေါင်းလိုက်တော့အာသဝတရား၄ပါးတရားကိုကပေါင်းပါတရားကိုသုံးပါးကဘယ်လိုတွေတော့တဏှာရဲ့ဒိဋ္ဌိရဲ့အဝိဇ္ဇာရဲ့အဲဒီသုံးပါးကမှတခါခုနတဏှာနဲ့ဒိဋ္ဌိနဲ့ပေါင်းလိုက်ရင်အဝိဇ္ဇာနဲ့တဏှာဒီလိုဖြစ်သွားတာကိုဟုတ်တယ်မဟုတ်လားအဲဒါကြောင့်အဝိဇ္ဇာတဏှာပြောလဲပဲအာသောတရား၄ပါးပဲအဝိဇ္ဇာတဏှာဒိဋ္ဌိပြောလဲအာသောတရား၄ပါးပဲအဲဒါကြောင့်အဲ့ဒီအာသောတရား၄ပါးကိုအဝိဇ္ဇာတဏှာလို့ချုပ်ပြောပြီးတော့ပဋိစ္စသမုပ္ပါဒ်သဝိုင်းကြီးထဲမှာဥပမာအဖြင့်တဲ့ဝင်ရိုးပြောင်းနဲ့တွေ့ပါတယ်လို့မောဟုလားဟောတာလားအာသောတရား၄ပါးဒီဘာနဲ့တွေ့လဲဝင်ရိုးပြောင်းနဲ့တွေ့တယ်အာသောတရားကဝင်ရိုးအဝိဇ္ဇာတဏှာကပြောင်းနော်လယ်ပင်ကြီးတန်တန်စိတ်ထဲမှာတွေးကြည့်လိုက်အဲ့ဒီလယ်ပင်ကြီးမှာဝင်ရိုးရှိတယ်ပြောင်းရှိတယ်ဝင်ရိုးကအာသောတရား၄ပါးပြောင်းကအဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာပြောလဲအာသောတရား၄ပါးပဲအာသောတရား၄ပါးပြောလဲအဝိဇ္ဇာနဲ့တဏှာပဲအတူတူပဲအဲဒါကြောင့်ဝင်ရုံနဲ့ပြောင်းကိုပေါင်းထားလိုက်တာဒီတော့ဒီနေရာမှာဝင်ရုံပြောင်းကြီးရှိဝင်ရုံနဲ့ပြောင်းနဲ့တွဲပြီးတော့ဘာလုပ်ပေးတယ်မေးတော့ဟောရီလဲပေးကြီးကိုလဲအောင်လုပ်ပေးနေတာနော်ဒီတော့အာသောတရားလို့ခေါ်တဲ့အဝိဇ္ဇာတဏှာအဲဒီတရားနှစ်ပါးကဘာကိုလုပ်ပေးနေသလဲသန္တရာမှာတတ္တဝါတွေကျင့်လေအောင်လုပ်ပေးနေတာတတ္တဝါတွေသန္တရာမှာကျင့်လေအောင်လုပ်ပေးနေတာဘယ်လိုပါလဲအဝိဇ္ဇာနဲ့ကဏ္ဍတနည်းပြောတော့အာသောတရား၄ပါးပေါ့ဟုတ်ရဲ့လားလယ်ပင်ကြီးကိုလင်အောင်လုပ်ပေးနေတာဘယ်လိုကလုပ်ပေးတော့လယ်ပင်ကြီးဝင်ရုံးနဲ့ပဒါလယ်ပင်ကြီးလင်အောင်လုပ်ပေးတာဘယ်လိုတွေတော့ဝင်ရုံးနဲ့ပဒါဘဝသံဃာမှာတတ္တဝါတွေကျင့်နေနေအောင်လုပ်ပေးနေတာဘယ်လိုတော့ဘဝိဇာနဲ့တဏှာဒီလိုလေးမှတ်ထားပေါ့အဲ့တော့ဝိယောပရောင်းတည်တဲ့ပရောင်းဝိယောပရောင်းရှိအောင်တဲ့ဒီလည်းပင်ကြီးလေအောင်လုပ်ပေးလို့မရနိုင်ဘူးတဲ့ဘယ်လိုရှိအောင်မှာလဲပရောင်းမှာဓာတ်တွေဆက်ရအောင်ဟုတ်တယ်မလားပရောင်းမှာပါလေတောက်တွေဆက်ရအောင်တောက်တွေလေလဲပင်တွေမှာတောက်တွေရှိတယ်မဟုတ်လားပရောင်းမှာပရောင်းကအဝိုင်းကြီးအဲ့ဒီဝိုင်းကြီးမှာတောက်တွေဆက်ဆက်ပြီးတော့ပြင်ကဝိုင်းကြီးတစ်ခုအထက်ကဝိုင်းအပြင်ကဝိုင်းအထက်ကဘိုးချက်ကပရောင်းအပြင်ကဝိုင်းကအကုတ်ဒီလိုမဟုတ်လားပရောင်းနဲ့အကုတ်ကြားမှာဘယ်လိုတွေရှိတော့ဟမ်ပရောင်းနဲ့အကုတ်ကြားမှာတောက်တွေရှိတာပေါ့နော်ရှင်းတော့ကားပေါ့ဒီလိုမြန်မာတို့ထိုင်းတို့ရှင်ဟောင်းရုပ်ရှင်ကားတွေမှာကြည့်လိုက်လို့ရှိတယ်။တောက်မပေါ့။တစ်သားပြားကြီးတွေ။ဟုတ်လား။ရှင်တွေကတော့သစ်ပေါ်တာပဲ။တစ်သားပြားကြီးတွေကိုစက်ပြီးတော့အဝိုင်းကြီးလောက်ထားတာ။အဲ့ဒါတွေမှာသူတို့လဲမောင်းကြတယ်။အခုနောက်ပိုင်းကျတဲ့အခါကျတော့ဒီတစ်သားပြားကြီးတွေကနေတော့တစ်သားပြားကြီးတွေမသုံးတော့ဘဲနဲ့အလဲကောင်းကဘရောင်းအပြင်ဘကအကုတ်နော်အကုတ်အဲ့ဒီနဲ့ခွေးကြမှာဗာရင်နဲ့ထောက်ထားလဲအဲတောက်တင်နဲ့ထောက်ထားတယ်အရာဒီသာအားလျော်သွားပေါ့9တောက်10တောက်9တောက်10တောက်11တောက်12တောက်စသည်ဖြင့်နော်အဲ့ဒီလိုမျိုးမျိုးရှိကြတာပေါ့ရသဗျာသခင်ကရောမြတ်ကြီးရဲ့ဓမ္မတရားတွေကမ္ဘာလောကအနှက်ပြတ်နေလဲပတ်နေနော်ကမ္ဘာလောကကြီးကိုလဲပတ်နေအောင်လှက်ပြီးတယ်ဆိုတဲ့အဓိပ္ပာယ်မျိုးနဲ့ရသဗျာစတင်ဟောခဲ့တဲ့သစ္စာ၄ပါးတရားကိုဘယ်လိုနာမည်ပေးလိုက်လဲဓမ္မစက္ကတရားလှည့်ပင်ကြီးဟုတ်တယ်မဟုတ်လားဓမ္မစက္ကဓမ္မစက္ကဆိုတာဗာလဲတရားလှည့်ပင်ကြီးတရားလှည့်ပင်ကြီးနော်စက္ကဆိုတာလှည့်ပင်ကြီးဓမ္မဆိုတာကတရားတရားလှည့်ပင်ကြီးအဲ့ဒီလှည့်ပင်ကြီးကိုပေါ်တနာကလည်းအောင်လုပ်ပေးနေတာဘလူကလုတ်ပေးလိုက်လဲမြတ်စွာဘုရားကလုတ်ပေးလိုက်တယ်။နော်။တရားလှည့်ပင်ကြီးကိုလည်းအောင်လုတ်ပေးလိုက်တယ်။အဲ့ဒါပရမသောဓမ္မစကဘောဓဓမ္မပရမသောဟောတဲ့တရားကိုလောကကြီးတစ်ခုလုံးကိုသိစားလေးပါတရားသိအောင်ဆိုပြီးတော့ဟောလိုက်တဲ့တရားကိုနာမည်ပေးလိုက်တော့ဓမ္မစကဘောဓနာသောဒ ဓမ္မကတရားစကားကလည်းပဲပောဒနာကလည်းလဲအောင်လုပ်ပေးလိုက်တာလောကကြီးတစ်ခုလုံးတရားဆိုတဲ့ပေပင်ကြီးလဲသွားပြီအနံ့ပြလဲပတ်ပြီးတော့တစ်ခါတည်းအရာလေးမျက်နှာရောက်သွားပြီဆိုတဲ့အိဗယ်မျိုးနဲ့ပရမသောဟောတဲ့တရားကိုဓမ္မစက်ကပောဒနာသုတ်တန်လို့ဒီလိုနာမည်ပေးလိုက်တာကိုနော်အဲ့ဒီဓမ္မစက္ကဘောဓနာဆိုတဲ့တရားသေးပင်ကြီးလက်ပတ်တယ်ဆိုတဲ့အဓိပ္ပာယ်ကိုပါတော်ကမင်းကြီးလက်ထက်ရောက်တဲ့အခါကျတော့မြတ်စွာဘုရားဟောတဲ့တရားတွေကိုတခါလဲကြောက်ပြားတွေနဲ့ပြပိုက်တွေနဲ့ကြောက်ပြားတွေထွင်းပြပိုက်တွေမှာရေးရေးပြီးတော့သူပိုင်နဲ့ဒေသအနှံ့အပြားမှာလိုက်ပြီးတော့ကြောက်ပြားတွေလိုက်ထူမြတ်စွာဘုရားဟောခဲ့တဲ့တရားတွေရေးရေးပြီးတော့လိုက်ထူရွာဆွေနဲ့ရွာဝင်းတက္ကမုန်နာမှာတက္ကဘာသီလာတို့ဘာတို့ပေါ့ဒါတွေကိုတစ်ခါတည်းရေးပြီးတော့လိုက်ကြပန်းတွေလိုက်ဆိုင်ထားတယ်။အဲဒီလိုလိုက်ဆိုင်ထားတဲ့အခါကျတော့မြတ်စွာဘုရားဟောခဲ့တဲ့တရားကိုသူကတစ်ဆက်ပြန်ပြီးတော့ဖြန့်ဖြူးတာ။အဲဒီမတန်ခင်တုန်းကသိရှိပုံမရပါဘူး။အဲဒီမတန်ခင်တုန်းကသံဃာတော်ရှင်မြတ်တွေပဲဥဆောင်ပြီးတော့ဒီတရားတွေဟောပေးနေရတယ်။ပါတော်ကမင်းကြီးလက်ထက်ကြတော့မှရှင်မင်းကလည်းတောင်းယူပြီးတော့ဖြန့်ဖြူးပေးတယ်။အဲ့ဒီလိုပြန်ပြူပေးတဲ့အခါကျတော့ဘာလို့တလဲအဲ့ဒီတရားတွေနေရာနှံပြရောက်အောင်ဆိုတဲ့အထိတ်မှတ်နဲ့ပုံကြီးကြောက်တုံးကြီးထိတ်မှာပုံကြီးဆွဲပြီးတော့ကြောက်သားနဲ့ထုတ်တာလဲပင်တယ်နော်လဲပင်တယ်ဓမ္မစက်ကတရားလဲပင်ကြီးအဲ့ဒီလဲပင်ကြီးမှာတော့ဘယ်နှတောင်းရှိတယ်လို့ကြားဖို့လဲအာတော့ကမင်းကြီးထုတ်ထားတဲ့ကြောက်နဲ့ထူတာတဲ့ကြောက်လှဲပင်ကြီးရှစ်တောက်ရှိတယ်ဟုတ်လားဘယ်တော့ရှိလဲဘာအဓိပ္ပာယ်နဲ့သူကရှစ်တောက်ကိုတရုပ်ခေါ်ထားတာလဲမေးတော့မဂ်ကင်ရှစ်ပါးဟုတ်လားမဂ်ကင်ရှစ်ပါးခြင်းကောင်းခြင်းမြတ်တရားတွေလောကကြီးတစ်ခုလုံးပြတ်နှံ့ပြီးတော့အဲ့ဒီမဂ်ကင်ရှစ်ပါးခြင်းကောင်းခြင်းမြတ်အတိုင်းကျင့်ကြံကြုပ်ကိုအထောက်ကြပြီးတော့နိဗ္ဗာန်ချမ်းသာရကြပါစေတည်းဆိုတဲ့အဓိပ္ပာယ်မျိုးနဲ့ပေါ့လေကြောက်တုံးကြီးကြောက်တန်ကြီးတွေထိတ်ပါလှဲပင်ကြီးတန်တာထုတ်လို့ပြီးတော့ထားတယ်ဓမ္မနဲ့တော့လေရှစ်တောင်ဓမ္မပါလဲပါနော်ဓမ္မပါလဲပါမလားမလဲဘူးအခုလည်းပဲဒီနေရာမှာဘုန်းကြီးတို့ဗဂတိလှဲပင်ကြီးကလည်းပဲတောက်တွေဘယ်နှမျိုးရှိသလဲဆိုတော့မျိုးမျိုးပေါ့လေဒွားလဲတော့မြင်းလဲတော့ဟုတ်လားတောက်တွေမျိုးမျိုးရှိတယ်ဒါပေမဲ့အခုပရိစ္ဆေသမုပ္ပါတရားတော်ကြတော့တောက်ဘယ်တောင်နဲ့တရုပ်ပေါ်ထားတယ်လဲဆိုရင်လေးတောင်နဲ့တရုပ်ပေါ်ထားတယ်။ဘာကိုကြည့်ပြီးတော့တောင်လေးတောင်နဲ့တရုပ်ပေါ်တယ်လဲဆိုရင်သင်္ခါရဆိုတဲ့ကံပေါ့နော်။သင်္ခါရနဲ့ကမ္မဘဝ။သင်္ခါရကလည်းကံပဲ၊ကမ္မဘဝကလည်းကံပဲ။အဲ့ဒီကံကိုကြည့်ပြီးတော့တောင်လေးတောင်နဲ့တရုပ်ပေါ်ထားတယ်။ဒါကံကဘယ်မျိုးရှိတယ်လဲဆိုရင်၄မျိုးရှိတယ်။ဟိုနေ့ကပုံညာသင်္ခါရအနေနဲ့ပြောတော့ဒီပုံမှာပုံညာပြီးသင်္ခါရရယ်အပုံညာပြီးသင်္ခါရရယ်အာနိဇာပြီးသင်္ခါရသင်္ခါရအနေနဲ့ပုံမှာအဲဒီသင်္ခါရသုံးပါးကိုကံအနေနဲ့ပြောရင်၄မျိုးနံပါတ်၁ကကာမကုသိုလ်ကံပုံညာပြီးသင်္ခါရနောက်တစ်ခါပုံညာပြီးသင်္ခါရထဲမှာပဲဒုတိယမြောက်ကံကဘယ်လိုလဲလဲဟမ်ပုံညာပြီးသင်္ခါရမှာလေကာမကုသိုလ်ကံရယ်ရူပကုသိုလ်ကံရယ်ဟုတ်ပြီအပုညာပိသင်္ခါရကဘယ်လိုတွေတော့အကုသိုလ်ကံရယ်အာနိစာပိသင်္ခါရကြတော့အရူပကုသိုလ်ကံဇာနောဇံပေါ့နော်အရူပကုသိုလ်ကံကံဘယ်နှမျိုးလဲ၄မျိုးဖြစ်သွားတယ်သင်္ခါရက၃မျိုးကံကဘာကံနေတော့ကာမကုသိုလ်ကံရူပကုသိုလ်ကံအကုသိုလ်ကံအရူပကုသိုလ်ကံကုသိုလ်အကုသိုလ်သီးသန်းသီးခြားဖွဲ့ပြီးတော့ပြောလိုက်မယ်ဆိုရင်အကုသိုလ်ကံဒုက္ခဉ္စပါဟုတ်လားပြီးတော့ဗာလဲကုသိုလ်ကဘယ်နှမျိုးလဲ၃မျိုးဗာတွေလဲကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံအကုသိုလ်ကံက၁ကုသိုလ်ကံက3နော်ဒီထဲမှာလောကုတ္တရာကုသိုလ်ကံထည့်မထားဘူးလောကုတ္တရာကုသိုလ်ကြတော့ကံလို့မခေါ်ဘူးဇာလို့ခေါ် အဲလောကဓာဂုတော့ကကံလို့မခေါ်ဘူးဉာဏ်လို့ခေါ်ဉာဏ်ဖြစ်တဲ့အဲဒီထဲမှာထည့်မထားဘူးလောကဓာဂုတော့ကဉာဏ်လို့ဉာဏ်လို့ဒီသန္တရာလဲကြောင်းအလို့လားသန္တရာထွက်ကြောင်းလို့သန္တရာထွက်ကြောင်းလို့ဒါကြောင့်မလို့ဒီထဲမှာလောကဓာဂုတော့ထည့်လို့မရအခုဒီထဲမှာပါတဲ့ထောင်းတွေကသန္တရာထွက်တဲ့နေရာမှာလဲတာလားသန္တရာလဲတဲ့နေရာမှာလဲတာသန္တရာလဲတဲ့နေရာမှာကြာတာပါဒါကြောင့်မလို့လောကတာမပါဘူးလို့မှတ်ပေါ့ပြန်ပြောပါဦးကံမင်းပြောတယ်လေလေးမျိုးဘာကံတွေတော့အာကုသိုလ်ကံကာမအကုသိုလ်ကံရူပအကုသိုလ်ကံအရူပအကုသိုလ်ကံဘာမျိုးလဲလေးမျိုးအာကုသိုလ်ကံနဲ့လှည့်ချလိုက်တာဘယ်ရောက်လဲအပယ်လေးပါးရောက်ပါနော်အာကုသိုလ်ကံနဲ့လှည့်ချလိုက်တာပယ်လေးပါးရောက်ပါကမ္မသောကုသိုလ်ကံနဲ့လှည့်ချလိုက်တာဘယ်ဘုံနဲ့ရောက်လဲလူဘုံနဲ့နတ်ဘုံပေါ့လူဘုံနဲ့နတ်ဘုံဟုတ်လားလူဘုံကတဘုံနတ်ဘုံက6ဘုံအဲ့ဒီဘုံနဲ့ရောက်ပါနော်ရူပကုသိုလ်ကံနဲ့လှည့်ချလိုက်တာဘယ်ရောက်သွားလဲရူပပြမ16ဘုံဟုတ်လားရူပပြမ16ဘုံ16လို့ရေးထားပါအာရဘကုသိုလ်ကံနဲ့လှည့်ချလိုက်တာဘယ်ရောက်သွားလဲအာရဘ၄ဘုံနော်အာလုံးပေါင်းလိုက်တော့ဘုံမနဘုံရောက်သွားတယ်32ဘုံဘယ်တောက်တင်နဲ့လှည့်ပို့လိုက်တာလဲအာကုသိုလ်ကံဆိုတဲ့တောက်ရူပကုအာကကာမကုသိုလ်ကံဆိုတဲ့တောက်နောက်ပြီးတော့ကောရူပကုသိုလ်ကံဆိုတဲ့တောက်အာရဘကုသိုလ်ကံဆိုတဲ့တောက်တောက်ဘယ်နှမျိုးနဲ့ပို့ပေးလိုက်တောင်လေးမျိုးနဲ့လှည့်ချလိုက်တာအဲ့ဒီတောင်လေးမျိုးနဲ့လဲသွားအောင်ဘလူကလှည့်ပေးလိုက်တာအဝိဇ္ဇာတဏတဏီအာသောတရား၄ပါးနဲ့လှည့်ထုတ်ပေးတယ်ဟုတ်လားအာသောတရား၄ပါးအချင်းချောလိုက်တာဝိဇ္ဇာတဏအဲ့ဒီဝိဇ္ဇာတဏနဲ့လှည့်ထုတ်ပေးလိုက်တာတောက်ပြီးလေးမျိုးဖြစ်သွားအဲ့ဒီတော့အဝိဇ္ဇာကိုခြေခံတဲ့အကုသိုလ်တောက်တဏှာကိုခြေခံတဲ့အကုသိုလ်တောက်ပြတ်ပွားယူလိုက်ရင်အဲ့ဒီလိုမရှိဘူးလားရှိလားဘာလဲလဲအဝိဇ္ဇာကိုခြေခံတဲ့အကုသိုလ်တောက်ပြီးတော့တဏှာကိုခြေခံတဲ့အကုသိုလ်တောက်တနည်းအားဖြင့်ပြောတော့ဝိဇ္ဇာကြောင့်ဖြစ်တဲ့အကုသိုလ်ကံတဏှာကြောင့်ဖြစ်တဲ့အကုသိုလ်ကံဟောတို့ကနှစ်မျိုးနောက်ပြီးတော့ဘာလဲအဝိဇ္ဇာကြောင့်ဖြစ်တဲ့ကာမကုသိုလ်ကံတဏှာကြောင့်ဖြစ်တဲ့ကာမကုသိုလ်ကံဒီလိုလဲရှိတယ်နော်နောက်တစ်မျိုးအဝိဇ္ဇာကြောင့်ဖြစ်တဲ့ရူပကုသိုလ်ကံတဏှာကြောင့်ဖြစ်တဲ့ရူပကုသိုလ်ကံနောက်တစ်ခါအဝိဇ္ဇာကြောင့်ဖြစ်တဲ့အရူပကုသိုလ်ကံတဏှာကြောင့်ဖြစ်တဲ့အရူပကုသိုလ်ကံတရားဝိဇ္ဇာကြောင့်လည်းပဲကံလေးမျိုးဖြစ်တယ်လို့တဏှာကြောင့်လည်းပဲကံလေးမျိုးဖြစ်ရတာပေါ့နော်အဲ့ဒါဝိဇ္ဇာတဏှာကဘာနဲ့တူဝိယောပရောင်းနဲ့တူတယ်ဘာသဝကဝိယောအဝိဇ္ဇာတဏှာကပရောင်းပြောကြည့်စမ်းဘာသဝတရားကဝိယောအဝိဇ္ဇာတဏှာကပရောင်းဒီလိုမလားဘာသဝတရားကဝိယောအဝိဇ္ဇာတဏှာကပဒေါနော်အဝိဇ္ဇာတဏှာကပဒေါကံလေးမျိုးကဘာတွေလဲတောက်လေးမျိုးနော်ကံလေးမျိုးကတောက်လေးမျိုးအဲ့ဒီတောက်လေးမျိုးဆိုတဲ့ကံလေးမျိုးနဲ့လှည့်ချလိုက်တာတတ္တဝါတွေဘယ်ရောက်တာ30နဲ့တပုံရောက်သွားတာပေါ့အကုသိုလ်ကံနဲ့လှည့်ချလိုက်တာအပယ်လေးပေါ့ကမ္မကုသိုလ်ကံနဲ့လှည့်ချလိုက်တာလေဘုံနဲ့နတ်ဘုံရူပကုသိုလ်ကံနဲ့လှည့်ချလိုက်တာရူပ16ဘုံအရူပကုသိုလ်ကံနဲ့လှည့်ချလိုက်တာအရူပ4ဘုံအဲ့ဒီဘုံတွေရောက်သွားတဲ့အခါကျတော့အဲ့ဒီဘုံတွေမှာဘယ်သူနဲ့နေကောင်းချောရတယ်လဲဆိုရင်တဲ့ဇာတိပစ္စယသရမရဏသရမရဏနဲ့နေကောင်းချောပါအဲ့ဒါကြောင့်သရမရဏကဘာနဲ့တူတယ်လဲဆိုရင်အခုနောက်လေးပင်ကြီးရဲ့အပြင်ပကနေပြီးတော့ တောက်တွေကိုမယိုင်မလဲပြုတ်ပွဲမသွားအောင်ချုပ်ပေးတတ်တဲ့အကော့တမ္ပတ်ခွင်နဲ့တွေ့တယ်။ဘာနဲ့တွေ့လဲ။အကော့တမ္ပတ်ခွင်နဲ့တွေ့တယ်။ဟောဒီတောက်တွေကိုမယိုင်မလဲပြုတ်ပွဲမသွားအောင်ချုပ်ပေးတတ်တဲ့အကော့တမ္ပတ်ခွင်နဲ့တွေ့တယ်။နော်။အကော့တမ္ပတ်ခွင်ကြီးနဲ့တွေ့တယ်။အဲ့ဒါအကော့တမ္ပတ်ခွင်ကြီးဘယ်လိုတော့ဘယ်လိုကိုညင်ညွတ်တာလဲမေးတော့သာရာနဲ့မရဏအရာဂုတ္တမခွေမှာတောက်မှန်တယ်ကဂုတ္တမခွေမှာလမ်းဆုံးတယ်လို့เนาะတတ္တဝါတွေကလည်း30တဘောဘယ်ဘုံမဲရောက်ရောက်ဒီမှာလမ်းဆုံးတယ်သရမရဏမှာလမ်းဆုံးတာကြီးပဲသရမရဏနဲ့မတွေ့ဘဲနဲ့ပြန်လာတဲ့ပုံကိုရှိလားဘလို့နဲ့တွေ့ပြီးမှပြန်လာရတော့သရမရဏနဲ့တွေ့ပြီးမှပြန်လာရတာကြီးပဲเนาะအဲဒါကြောင့်မလို့တတ္တဝါတိုင်းတတ္တဝါတိုင်းဟာဘလို့နဲ့စအဝိဇ္ဇာနဲ့စဘမဆုံးသရမရဏမှာဆုံးနော်ဘယ်လိုနဲ့စတော့ဗမာဆုံးတော့သရမရဏမှာဆုံးတယ်ပရိသန္တိနဲ့စတယ်ဆိုပေမဲ့ဒီပရိသန္တိဖြစ်အောင်ပြုလုပ်ပေးတာဘယ်လိုကပြုလုပ်ပေးလဲအဝိဇ္ဇာကပြုလုပ်ပေးတာအဲ့ဒါအဝိဇ္ဇာနဲ့စတယ်သရမရဏမှာဆုံးတယ်ဒါတတ္တဝါတို့ရဲ့ဖြစ်စဉ်ပဲအဝိဇ္ဇာနဲ့စတယ်ဆိုပေမဲ့ဝိဇ္ဇာကလည်းသူတစ်ပါးလည်းမဟုတ်ဘူးဘယ်လိုပါသေးလဲတဏပါသေးတယ်နော်အဝိဇ္ဇာနဲ့တဏအဲ့ဒါဝိဇ္ဇာကြောင့်လည်းပဲကံတွေဖြစ်တယ်မသိလို့ပြုတဲ့ကံဘာမသိတာလဲမေးတော့သစ္စာမသိတာဘာသစ္စာမသိတာလဲဒုက္ခသစ္စာမသိတာဒီလိုဆိုရင်ယုံနာမမသိခန္ဓာမမသိဒုက္ခသစ္စာမမသိဘဲနဲ့များအကုသိုလ်တရားတွေပြုလုပ်မယ်ဆိုရင်ဘလို့ကြောင့်ဖြစ်တဲ့အကုသိုလ်လဲအဝိဇ္ဇာကြောင့်ဖြစ်တဲ့အကုသိုလ်မာမမသိမာမမသိယုံမမသိနာမမသိပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့ပြုလုပ်နေတဲ့အကုသိုလ်သည်အဝိဇ္ဇာကြောင့်ဖြစ်တဲ့အကုသိုလ်နော်ဟောတခါတခါကြားတော့လည်းပဲယုံနာကိုတော့သိတယ်လို့တော့ရှိပါတယ်ငငယ်တော့ကကြားဖို့ထားတဲ့ဒါကယုတ်ဒါကနာဒါကခန္ဓာအပုဂ္ဂိုလ်တ attva မဟုတ်ဘူးယုံပဲနာပဲကြားတော့ကြားဖို့ထားတယ်ဒါပေမဲ့လို့လည်းနော်တဏှာကိလေသာကပြင်းထန်လာတဲ့အခါကျတော့ချမ်းသာခြင်းနဲ့ကြံပါခြင်းနဲ့နော်ချမ်းသာခြင်းနဲ့ချမ်းသာခြင်းနဲ့အခါကျတော့ယောတနာလုံးလုံးမချမ်းသာတော့ဘယ်လိုလုပ်လဲမတရားသမီးစီးပွားရှာတာအကုသိုလ်လုပ်တယ်လောက်လာဘယ်လိုကြောင့်ဖြစ်တဲ့အကုသိုလ်လဲတဏှာကြောင့်ဖြစ်တဲ့အကုသိုလ်ဟုတ်တယ်မဟုတ်လားမတရားသဖြင့်စီးပွားဖြစ်ခြင်းတော့အေးတခါလေအကုသိုလ်လုပ်တယ်လောက်လာအကုသိုလ်လောကအကုသိုလ်ကံချမ်းသာခြင်းလို့ဆိုတာကတဏှာတဏှာကြောင့်ဖြစ်တဲ့အကုသိုလ်နော်ယုံနာခန္ဓာမသိပဲဒီလောက်တာကအဝိဇ္ဇာကြောင့်ဖြစ်တဲ့အကုသိုလ်ချမ်းသာခြင်းလို့ကြည်ပွားခြင်းလို့ဟုတ်လားချမ်းသာခြင်းလို့ကြည်ပွားခြင်းလို့ကောင်းကောင်းနေခြင်းလို့ကောင်းကောင်းစားခြင်းလို့မတရားသဖြင့်ပေါ့နော်မတရားသဖြင့်လောက်လာပြီဆိုတော့မတရားသဖြင့်ဆိုတာအကုသိုလ်ဖြစ်သွားတာပေါ့နော်ယောတနာတနာမို့တော့ဘာဖြစ်သွားလဲဥပါဒံဖြစ်သွားပြီဟုတ်တယ်မလားတနာစိတ်မို့တော့ဥပါဒံစိတ်ရောက်သွားပြီအဲဒီလိုဥပါဒံစိတ်ရောက်သွားတဲ့အခါကျတော့ကုသမအကုသမကိုဝေဘာခွဲကြနိုင်တဲ့အချက်မရှိတော့အဲဒီအကုသိုလ်ကံတွေအကုသိုလ်အဲဒီတနာတွေခြေခံပြီးတော့အဲဒီအကုသိုလ်ကံတွေလောက်တယ်တိတော့ဘယ်ရောက်မလဲအပယ်လေးပါနော်အဲဒါကြောင့်ဝိဇ္ဇာကြောင့်ဖြစ်တဲ့အကုသိုလ်ကံကလည်းပဲဖယ်ဖို့မလဲအပယ်လေးပါပို့တာပဲတဏှာကြောင့်ဖြစ်တဲ့အကုသိုလ်ကံကလည်းပဲပို့မလဲအပယ်လေးပါပို့တာပဲနော်အပယ်လေးပါပို့တာဒါပေမဲ့တခါတခါကြတော့လဲဝိဇ္ဇာနဲ့တဏှာပေါင်းပြီးတော့ဖြစ်နေတာဒီလည်းရှိတာပေါ့လေအဝိဇ္ဇာလို့ပြောပြီးမှလည်းတဏှာပါတာပါပဲတဏှာလို့ပြောပြီးမှလည်းအဝိဇ္ဇာပါတာပါပဲဆိုတော့နှစ်မျိုးမဖွဲတော့နဲ့တစ်မျိုးလည်းပဲပြောအဝိဇ္ဇာတဏှာအခြေခံအဝိဇ္ဇာတဏှာအခြေခံဆိုတော့အကုသိုလ်ပြုပြီဆိုကြတဲ့ကောကရိုးရိုးတဏမဟုတ်တော့ဘူးပါဒနာဖြစ်သွားလဲဥပါဒံဒိဋ္ဌိနဲ့ရှင်တဲ့တဏမပြေဘူးလားဖြစ်သွားဒီလောက်ကိုမလုံရရင်ကိုမနေနိုင်တော့ဘူးနော်မလုံရရင်ကိုမနေနိုင်တော့ဘူးကိုယ်အသေးကလေးကတော့ဟာဒါအကုသိုလ်လို့မလုံးသိဘူးဒီလောက်ကိုဟာဒါကအကုသိုလ်လို့ပဲဒီအကုသိုလ်လို့လည်းစီးပွားမရှာသင့်ဘူးမြတ်စွာဘုရားကဟောထားတာကအကုသိုလ်လို့ကိုမလုံရဘူးဆောင်ကျင်ရမယ်ဒါပေမဲ့မနေနိုင်ဘူးဖြစ်ကိုယ့်ရဲ့နော်စီပွားရေးကြီးပွားရေး ချမ်းသာရေးအတွက်စိတ်ဓာတ်တွေကအမြဲပြင်းထန်လာတဲ့အခါကျတော့လူချင်းမှုတရားတွေကသိအားကောင်းလာတဲ့အခါကျတော့မဆောင်နိုင်မှုဖြစ်နေတာအာကုသို့လို့မလို့ရရင်မနေနိုင်တော့ဘူးဖြစ်အဲ့ဒါလုံးမိသွားတယ်မလို့ရရင်မနေနိုင်တော့ဘူးဆိုတော့တဏှာလားဥပါဒါလားဥပါဒါဖြစ်သွားဥပါဒါဖြစ်သွားပြီဆိုကြတဲ့ကူကဘလို့လဲရှင်သွားတယ်ဒိဋ္ဌိနဲ့ရှင်သွားပြီဒိဋ္ဌိနဲ့ရှင်သွားပြီဆိုကြတဲ့ကအဲ့ဒီတဏှာရဲ့အရှိန်ကဘယ်အထိရောက်ပါလဲအပယ်လေးပါးအထိရောက်ပါအဲ့ဒါကြောင့်အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ဒီလိုပြောရင်မမှားဘူးပေါ့နော်။ပါရိဝိဇ္ဇာဒနာဒိဋ္ဌိသုံးပါးပေါင်းပြီးတော့ပြုလုပ်လိုက်တဲ့အာဟုတုကံ။အဲဒီအာဟုတုကံကြောင့်ဘယ်ရောက်သွားမလဲ။အပယ်လေးပါးသာသနာရောက်သွားပါလေ။အပယ်လေးပါးသာသနာရောက်သွားပြန်တော့လည်းပဲ။ဘာနဲ့တွေ့ပြီးတော့ပြန်လာရမှာလဲ။ဇရာမရဏနဲ့တွေ့ပြီးတော့ပြန်လာရမှာပဲ။နော်။အပယ်လေးပါးရောက်သွားတဲ့အခါတော့ချမ်းသာမလားပြီးတော့ဘယ်ချမ်းသာမလဲ။ဝန္တာသိနဲ့ပဲတွေ့ပြီးပြန်လာရမှာပဲ။အဲအဲ့ဒီလိုပဲတဲ့ဒုတိယကာမကုသိုလ်ကံဆိုတဲ့တော့ကာမကုသိုလ်ကံဆိုတာကဘယ်လိုပြောတာလဲမေးတော့ဒါနာတို့သီလတို့ဘာဝနာတို့ဟုတ်တယ်မလားအဲ့ဒါကာမကုသိုလ်အကျင့်ပွားလိုက်တော့ပဉ္စကိရိယာဝတ္ထု10ပါးပေါ့လေအဲ့ဒါထားတော့ဒါနာသီလဘာဝနာအဲ့ဒီတရား3မျိုးအဲ့ဒီဒါနာသီလဘာဝနာတွေပြုလုပ်တဲ့နေရာမှာလောတဲ့လောကတော့မကောင်းတဲ့လုံလားကောင်းတဲ့လုံလားကောင်းတဲ့လုံနော်ဒါပဲမဲ့လို့လည်းပဲအဲ့ဒီပြုလို့စင်တော့ကယောက်ကိုယောက်မမသိနာကိုနာမမသိခန္ဓာကိုခန္ဓာမမသိကြောင်းကျော်ဖြစ်စဉ်ကိုလည်းကြောင်းကျော်ဖြစ်စဉ်မှမသိဘဲနဲ့ပြုလို့တော့အဲ့ဒီကုသိုလ်သည်ဘယ်လိုကြောင့်ဖြစ်တဲ့ကုသိုလ်လဲဒီလိုဝိညာဉ်ဆိုတဲ့ဗราဟ္မာနော်ဘာတွေလားဆိုင်ကာမကုသိုလ်ဆိုတဲ့တောက်တီဆိုင်ဟုတ်တယ်မလားအခုနောက်တော့အခုသောကံဒီလိုတော့ကအဝိဇ္ဇာတနာဆိုတဲ့ဗราဟ္မာအခုသောကံနေစိုက်တယ်အခုဒါနသီလတွေလုပ်တယ်ဒါပေမဲ့သစ္စာမသိဘဲနဲ့လုပ်တယ်ယောက်ျောယောမမသိနာဂုဏမမသိခန္ဓာကိုယ်ခန္ဓာမမသိမသိဘဲနဲ့လုပ်တယ်လုပ်တဲ့အခါကျတော့အဲဒီကာမကုသိုလ်ဒီဘယ်တော့မှသွားဆိုင်နေတော့အဝိဇ္ဇာတဏဆိုတဲ့ပတော်အဲပတော်မှာသွားဆိုင်ဟုတ်လားကာမကုသိုလ်ဆိုတဲ့ဓာတ်သည်ဘယ်မှာသွားဆိုင်အဝိဇ္ဇာတဏဆိုတဲ့ပတော်မှာသွားမဆိုင်ဘူးလားဆိုင်လားဆိုင်တာပေါ့အဝိဇ္ဇာကယောဂယုံမမသိနာဂုဏမမသိကုသိုလ်တော်ပြုတာမှန်တယ်ဒါပေမဲ့ယောဂယုံမမသိနာဂုဏမမသိခန္ဓာကိုယ်ခန္ဓာမမသိပဲနဲ့ကုသိုလ်ပြုအရိလကုသိုလ်ပြုတဲ့အခါကျတော့တဏကဘာလို့တော့အခုလိုပြုလုပ်လိုက်ရတဲ့ကုသိုလ်ကြောင့်လူချမ်းသာလူချင်းနဲ့လက်ချမ်းသာလူချင်းနဲ့ကြံမာခြင်းနဲ့ချမ်းသာခြင်းနဲ့ယာတုတို့ခြင်းနဲ့စေပေါင်းဆက်လလပါရိယာခြင်းနဲ့ဟောအဲ့ဒီရခြင်းသာဒီတဏ္ဏနော်အဲ့ဒီတဏ္ဏကဖြစ်လာတဲ့အခါကျတော့ဩတဏ္ဏဆိုတဲ့တရားဒီမကောင်းမှတော့သိတယ်ဒါပေမဲ့မလို့ရရင်မနေနိုင်ဘူးဖြစ်လာတယ်နော်ကြံမာခြင်းတော့ကုသိုလ်လုပ်တယ်ချမ်းသာခြင်းတော့ကုသိုလ်လုပ်တယ်။လူချမ်းသာလူချင်းတော့ကုသိုလ်လုပ်တယ်။နတ်ချမ်းသာလူချင်းတော့ကုသိုလ်လုပ်တယ်။လူချင်းတာကတဏ္ဍမလို့ရရင်မနေနိုင်ကတာကဥပါဒံ။လူချမ်းသာနာချမ်းသာလူချင်းတော့ကုသိုလ်ပြုတယ်ဆိုတာကကာမဘဝဖြစ်သွားတာပေါ့။စဉ်းစားကြည့်လေ။လူချမ်းသာနာချမ်းသာလူချင်းတာကတဏ္ဍ။ဟုတ်တယ်မလား။လူချင်းရောလူချင်းတာကိစ္စမရှိသေးဘူး။နော်ပြင်းပြင်းထန်ထန်လိုချင်လာပြီမရရင်မနေနိုင်ဘူးမနေနိုင်တော့ဘာဖြစ်သွားလဲဥပါဒံဖြစ်သွားတာပေါ့ဥပါဒံဖြစ်သွားတဲ့အခါကျတော့ဘယ်လိုလဲရှင်တို့ဒိဋ္ဌိနဲ့ရှင်ဒိဋ္ဌိနဲ့ရှင်တယ်လို့ဘာကြောင့်ပြောရတာလဲမေးတော့ကဲအဲ့ဒီချမ်းသာလိုချင်တယ်အေးဒီချမ်းသာလိုချင်တော့ချမ်းသာလေးရလာရင်ဘယ်လိုခံစားဖို့တော့မေးလိုက်ရင်ဒါခံစားဖို့ပေါ့ဟုတ်တယ်မဟုတ်လားလူချမ်းသာလူချင်းနဲ့လူချမ်းသာရတာဘယ်လိုခံစားဖို့လဲ။ငါခံစားဖို့။လူချမ်းသာလူချင်းနဲ့လူချမ်းသာရတာဘယ်လိုခံစားဖို့လဲ။ငါခံစားဖို့။နော်။ငါခံစားဖို့။ဒီပြည့်လူခံစားဖို့မဟုတ်ဘူးငါခံစားဖို့။ဟုတ်တယ်မလား။ငါခံစားဖို့။အဲဒီတော့လူချမ်းသာလူချင်းနဲ့ဆိုတာလဲငါခံစားဖို့ပဲ။လ ဒါချမ်းသာလို့ခြင်းနဲ့ဆိုတာလဲမခံစားဖို့ပဲ။ဒါဆိုတာကဒိဋ္ဌိခံစားခြင်းနဲ့ဆိုတာကတဏှာ။အဲ့ဒါကြောင့်မလို့လူချမ်းသာနဲ့ချမ်းသာရာကြောင်းအလုပ်တွေမဖြစ်မနေလုပ်တယ်။လုပ်လိုက်တော့ဘာဖြစ်သွားလဲ။ကမ္မဘဝ။နော်ကမ္မဘဝဖြစ်သွားပြီ။အဲ့ဒီကမ္မဘဝဖြစ်သွားတဲ့အခါကျတော့ဒေါက်တွေဖြစ်သွားပြီ။ဒေါက်ကကုသိုလ်ဒေါက်။နော်ကုသိုလ်ဒေါက်အဲ့ဒီကုသိုလ်ဓာတ်ကာမကုသိုလ်ကံဆိုတဲ့ဓာတ်တွေပြုလုပ်မိတဲ့အတွက်ဇာတိဘယ်နှဘောရောက်မလဲဟမ်ခုနှစ်ဘောဘယ်နှဘောရောက်မလဲလူဘောကတဘောနတ်ဘောက6ဘောအဲ့ဒီဘောရောက်သွားတာပေါ့နော်အဲ့တော့ကာမကုသိုလ်ကံဆိုတဲ့ဒါနသီလဘာဝနာဓာတ်တွေလုပ်မယ်ဆိုရင်ကာမဘောဆိုတဲ့ဓာတ်တွေလုပ်မယ်ဆိုရင်နော်ကာမဘောဆိုတာကံကိုဇာတိဆိုရဲဘယ်နှဘောရောက်မှာလဲခုနှစ်ဘောရောက်မယ်တဲ့နော်အကုသိုလ်ကမ္မဘဝတွေလောတော့ကဘယ်နှဘောရောက်ခဲ့လဲအခုကမ္မကုသိုလ်ကမ္မဘဝလောတော့ဘယ်နှဘောရောက်မလဲခုနှစ်ဘောတခြားတရားပုဂ္ဂိုလ်များကြတော့ဩဒီကံတွေကကောင်းညွှန်ပေးတာမဟုတ်ပါဘူးလေတို့ဇန်နဲ့ပဲနေမယ်ဗြဟ္မာပြီးသွားနေမယ်ဗြဟ္မာပြီးအောင်ကြောင်းတော့တွေလောက်ကြဗြဟ္မာပြီးအောင်ကြောင်းလို့ဆိုတာကဇန်ပရမဇ္ဇာဒုတိယဇ္ဇာတတိယဇ္ဇာသတုတ္တဇ္ဇာနော်ပိစမဇ္ဇာအာရုပဇ္ဇာဒီလိုရှိတာကိုပရကမ္မကုသိုလ်ဇာတိလောက်တယ်ကမ္မဇာတိအဲဆိုအာရုပဇ္ဇာတိလောက်တယ်ရုပကုသိုလ်ဇာတိလောက်တယ်ပရမဇ္ဇာလောက်တယ်ဒုတိယဇ္ဇာလောက်တယ်တတိယဇ္ဇာလောက်တယ်သတုတ္တဇ္ဇာလောက်တယ်နော်စေတုကအနေနဲ့ပြောရင်တော့၄နည်းပေါ့အဲဒီလိုဇာတိမျိုးလောက်တဲ့အခါကျတော့အဲ့ဒီဇန်တွေဘာဖြစ်လို့လုံးတယ်လဲဇန်ချမ်းသာခံစားခြင်းလို့ဇန်ချမ်းသာခံစားခြင်းလို့ဆိုတာကဗြမတိရောက်ခြင်းလို့เนาะအဲ့တော့လိုချင်တာကတဏှာမဖြစ်မနေရအောင်ဆွလနာကဥပါဒံဆွလနဲ့ဥပါဒံတွေဖြစ်တဲ့အခါကျတော့သစ္စာမတည်ဘူးဆိုတာကဝိဇ္ဇာလိုချင်တာကတဏှာဆွလနာကဥပါဒံဥပါဒံပြီးတော့ဒိဋ္ဌိနဲ့ရှင်တယ်အဲ့ဒီဇန်ချမ်းသာဘယ်လိုခံစားဖို့လဲငါခံစားဖို့ဒိဋ္ဌိပြုတ်လားမပြုတ်ဘူးနော်ကာမကုသိုလ်ပြုတ်လဲဒိဋ္ဌိမပြုတ်ဘူးရူပကုသိုလ်ပြုတ်လဲဒိဋ္ဌိမပြုတ်ဘူးဘာဖြစ်လို့မပြုတ်တာလဲအဝိဇ္ဇာသစ္စာမသိလို့မပြုတ်တာဗောဟုတ်တယ်မဟုတ်လားဒိဋ္ဌိမပြုတ်တာဘာဖြစ်လို့မပြုတ်တာလဲသစ္စာမသိလို့ယောက်ကယောက်မမသိတန်ကောနာမမသိခန္ဓာကောခန္ဓာမမသိအဝိဇ္ဇာရှိနေလို့ဒိဋ္ဌိမပြုတ်တာဗောနော်အဲ့ဒါကြောင့်မလို့ကုသိုလ်ပြင်ဒိဋ္ဌိစင်အောင်ဒိဋ္ဌိမြင်ကလေးကျင့်စင်နေအောင်ကြိုးစားပြီးတော့ပြုရတယ်။ရုပ်အမြင်နာအမြင်ခန္ဓာအမြင်ဖြစ်သောပြည့်သောဒုက္ခဒိသအမြင်အဲ့ဒီအမြင်ကလေးတွေနဲ့ကုသိုလ်ပြုမှနော်အဲ့ဒါမှအဲ့ဒီကုသိုလ်ကဒိဋ္ဌိစင်တဲ့ကုသိုလ်ဖြစ်တယ်။ဒိဋ္ဌိစင်တဲ့ကုသိုလ်ဖြစ်မှဘုန်းကြီးတို့ကုလိုခြင်းနဲ့နိဗ္ဗာန်ချမ်းသာရောက်မှာနော်အခုဒိဋ္ဌိမစင်ဘူးတဲ့အဝိဇ္ဇာဆိုတဲ့တရားကဒိသမသိဒိသမသိတော့ဒိဋ္ဌိမြင်ကလေးကရှိအေးဆန်ချမ်းသာခံစားခြင်းနဲ့ခံစားခြင်းနာကငါငါသရကဒိဋ္ဌိခံစားခြင်းနာကတဏ္ဏအဲ့ဒီမြင်တဲ့ကုသိုလ်ပြုလိုက်တဲ့ဇာကုသိုလ်လေးတွေပြုလိုက်တော့ကမ္မဘဝကမ္မဘဝထဲမှာဇာလည်းပါတယ်နော်အဲ့ဒီကမ္မဘဝတဲ့ဇာတွေပြုလိုက်တဲ့အခါကျတော့ကမ္မဘဝပြည့်စရာပါတယ်တော့ဇာတိအဲ့ဒီဇာတိဖြစ်သွားတဲ့အခါကျတော့ဟောဘယ်နှဘုံရပါမလဲ16ဘုံရုပ်ဘဘယ်နှဘုံလဲ16ဘုံရသွားပြီပါတိစ္စဒုက္ခတိစ္စဘာနဲ့ဤကောချုပ်ပြီးပြန်လာရမှာလဲသရမရဏနဲ့ရှောင်လွတ်လို့ရမှာဟိုးနတ်ပြည်သွားတယ်လဲရှောင်လို့မလုပ်ဘူးအခုမြမပြည်သွားနေတော့လဲရှောင်လို့ရလားသရမရဏနဲ့တည်ပြီးတော့ပဲပြန်လာရမှာပဲကိုရှင်နာရှင်ပြင်းဆိုတဲ့တရားတွေဘယ်ပုံမှမမလုပ်ပါဘူးတဲ့နော်ကြည့်ဒါဖြစ်လို့ရှိရင်အဝိဇ္ဇာတဏှာတာအသောတရားကပြောတယ်ကြည့်ကွာဒါဖြစ်လို့ရှိရင်အာရိဘဘုံသွားနေစမ်းမခိုင်းမလားခိုင်းဘယ်လိုကခိုင်းတော့အဝိဇ္ဇာတဏှာကအာရိဘဘုံသွားနေစမ်းဆိုပြီးတော့ပို့မပေးဘူးလားပို့ပေးလားဘာနဲ့ပို့ပေးလဲဟမ်အာရိဘကုသိုလ်စံဆိုတဲ့တော့ဟုတ်တယ်မလားတော်လေးမရှိသားပြီမလားပရမအာဟုသောကံစတဲ့ဓာတ်ဒုတိယပါလေကာမအာဟုသောကံစတဲ့ဓာတ်တတိယက ရူပကုသိုလ်ကံစရတ္တနံပါတ်၄ကအရူပကုသိုလ်ကံစရတ္တအရကမအကုသိုလ်ကံစရတ္တကိုအဆုံးမထားရင်ထားပေါ့နော်အနေသောတော့အဆုံးမထားသည့်အကုသိုလ်ကံလဲဝဲပဲတော့ကကာမကုသိုလ်ကံလဲရာပဲတော့ကရူပကုသိုလ်ကံအပေါ်တော့ကအရူပကုသိုလ်ကံပြောကြည့်တယ်ပေါဆောင်ဖြစ်တဲ့တော့ကအကုသိုလ်ကံလဲဝဲပဲတော့ကကာမကုသိုလ်ကံလဲရာပဲတော့ကရူပကုသိုလ်ကံအပေါ်တော့ကအရူပကုသိုလ်ကံတော့ဗနဲ့တော့ဖန်ပြီးပြီတော့အဲ့ဒီလျောက်တော်နေတော့ဖန်ပြီးပြီတော့ဘယ်လိုကဖန်ပြီးပြီတာလဲအဝိဇ္ဇာတဏ္ဍာဒါကြောင့်အဝိဇ္ဇာတဏ္ဍာဒီဘာနဲ့တူဝိယောပရောင်းနဲ့တူတယ်အဲ့ဒီတော့ပါရိဘကုသိုလ်ဆိုတဲ့ဓာတိကလည်းပဲအဝိဇ္ဇာတဏ္ဍာဆိုတဲ့ဘောင်ကြီးမလားဆိုင်အဲ့ဒီလိုဆိုင်တော့နော်အဲ့ဒီလိုဆိုင်တဲ့အခါကျတော့ပါရိဘဇန်နေတာလုံးနေပြီမဲ့လို့လည်းပဲယောနာခန္ဓာဒုက္ခသစ္စာသိသလားမေးတော့မသိဘူးမသိတာကအဝိဇ္ဇာဇာချနာကိုလိုချင်တယ်ဆိုတာကတဏပြင်းပြင်းထန်ထန်လိုချင်တာကဥပါဒံဥပါဒံဥပါဒံကပြင်းပြင်းထန်ထန်လိုချင်တော့အဲ့ဒီဇာချတာຢာကြောင်ကုသိုလ်တွေမလုပ်ဘူးလားလို့အဲ့ဒီကုသိုလ်ကကမ္မဘဝဟောကံတွေဖြစ်သွားတယ်ဘာကံလဲပြီးတော့အာရုပကုသိုလ်ကံအဲ့ဒီကံဆိုတဲ့တော့တခြားစပိုင်းကြီးတွေမှာကြည့်ရင်ဘယ်နေရာကတော့တော့အပေါ်ဆုံးကတော့ဩအဲ့ဒီအရူပကုသိုလ်ကံဆိုတဲ့ဒါဇာတိလုပ်တဲ့အခါကျတော့ဘုံမနေဘုံရောက်ပါလေ၄ဘုံအရူပ၄ဘုံမရောက်ဘူးလားရောက်လားအသက်တန်းကတော့ရှိပါတယ်ဒါပေမဲ့လို့လည်းပဲဟူနာတိလို့ရမှာဟူနာတိနဲ့ပဲမတွေ့ရဘူးလားတွေ့ရမှာလားဗာသိစာတော့ဖြည်းဖြည်းပြတ်တတ်လို့လည်းဒုက္ခသစ္စာအိုတတ်လို့လည်းနာတတ်လို့လည်းသိတတ်လို့လည်းဒုက္ခသစ္စာဒီတော့သုံးသရဘုံအတွင်းမှာဘယ်ဘုံမဲ့ရရောက်တဲ့ဩနာတိရှောင်လို့ရရင်လားဒုက္ခသစ္စာရှောင်လို့ရရင်လားခန္ဓာရှိရင်ဘာရှိမလဲဒုက္ခသစ္စာရှိတာပဲဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ဒီစဝိုင်းကြီးဒီခန္ဓာပရိစ္ဆသမုပ္ပါဒ်ပြတဲ့စဝိုင်းခန္ဓာဖြစ်ခြင်းကိုပြတဲ့စဝိုင်းခန္ဓာတွေဘယ်ကစဖြစ်အဝိဇ္ဇာကစဖြစ်ဘယ်မှာဆုံးသရမရဏမှာဆုံးခန္ဓာတွေဘယ်ကစဖြစ်တော့ဗမာဆုံးတော့သရမရဏမှာဆောင်းတယ်အလေကဝါတွေမပါသေးဘူးเนาะနံပါတ်1ကွက်နဲ့နံပါတ်2ကွက်ပဲပြောနေသေးတာဒီလိုမလားအဲ့ဒါအဝိဇ္ဇာကနေပြီးတော့သရမရဏမှာဆောင်းအောင်ပြုလုပ်ပေးတတ်တဲ့သဘာဝကိုစဝိုင်းကြီးနဲ့တရံထားပြီးတော့အဝိဇ္ဇာတနာဆိုတဲ့အာသောတရားကဝင်ရောအဝိဇ္ဇာတနာကဗราကံလေးမျိုးကဓာတ်တတ္တဝါတွေဖြစ်တာကเนาะဇာတိရလာတာကခန္ဓာ၅ပါးတတ္တဝါတွေဖြစ်လာတာဘုံဘဝ32ဘုံကအကုသမခွေအဲ့ဒီအကုသမခွေမှာသရမရဏနဲ့တွေ့ပြီးတော့တတ္တဝါတွေပြန်ပြီးတော့အေးအဲ့ဒီဘဝနေကုန်ချုပ်ကြရတာပဲဒီကုန်ချုပ်တော့လည်းပဲရပ်သွားသလားပြီးတော့အဝိဇ္ဇာတဏှာဆိုတဲ့ဝိယောပရောင်ကြီးရှိနေတဲ့ကလပ်ပါလုံးသန္ဒရာအလည်းပဲရပ်ပါမလဲသန္ဒရာမှာတပါးပြီးတပါးတပါးပြီးတပါးလဲနေတာဘလို့လဲချက်လဲမေးရင်အဝိဇ္ဇာတဏှာရဲ့လက်ချက်ပါပဲလို့ရသဗျာဘုရားလောင်းတော်ကြီးသည်ဗောဓိပင်နဲ့ရွှေပင်မှာဒီသဘောတွေသဘောမပေါက်ဘူးလားပေါက်အဲဒီတော့သဘောပေါက်တော့မသိရတဲ့ပရိစ္ဆေသမုပ္ပါဒ်တရားကိုအစအစဆင်ခြင်လိုက်တော့မှသံဃာရဲ့ထွက်လန်းပြေးသွားရတာကိုဒီလိုမဟုတ်လားအဲဒီတော့ထွက်လန်းနေနောက်နေကြမှာဆက်ပြောမယ်ခဏတော့နိုင်စီလို့တာလို့ခေါ်လိုက်ကြေကြမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသဖတ်တဲ့နဲ့အောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။